အားလုံးမင်္ဂလာပါရှင်ကျမပြောက်နေကြပါပြီကျမဘာလို့လုံးနေလဲဆိုတာပြောပြမယ်နော်ကျမကဒီမှာကိုရောက်နေတဲ့အရက်ကနေပြီးတော့အလှူတဲ့ခါနဲ့ကိုရဲ့ပတ်စံတဲ့အနေနဲ့နေ့တိုင်းဖြစ်ဖြစ်ဟိုလှူလို့ရတဲ့နီးနဲ့အမှန်တမ်းလှူနေပါတယ်ရှင်နောက်ပြီးတော့အလှူခါနာကလည်းနေ့တိုင်းပဲကိုယ့်တငယ်ချင်းတွေအကုန်လုံးကိုလည်းအလှူခံနေတယ်ကိုနဲ့မသိတဲ့သူတွေသိတဲ့သူတွေကိုလည်းအလှူခံပါတယ်နောက်ပြီးတော့ခုကျမတို့ဒီမှာရှိနေတဲ့တက္ကသိုလ်မှာလည်းပဲကျမရဲ့ဟိုတက်နိုင်တဲ့လောက်ကျမတို့ရဲ့မြန်မာပြည်ရအကြောင်းကိစ္စတွေကိုတက်နိုင်တဲ့လောက်စကားတွေပြောဖြစ်တဲ့ presentation တွေပေးဖြစ်ပါတယ်နောက်ပြီးတော့သတင်းတွေလည်းဖြန့်ဖြစ်ပါတယ်တဖြည်းတဖြည်းဟိုတခြားဒီလိုမျိုးလောက်ကင်ဟိုမြန်မာပြည်အတွက်ကျိုးပန်းနေတဲ့အဖွဲ့အစည်းတွေနဲ့လည်းစကားပြောဖြစ်ပါတယ်ရှင်။အဲ့ဒါတွေလုံးနေတဲ့အတွက်ကြောင့်မို့လို့ဒီTelegram ရော Facebook page ရောနောက်ပြီးဒီ podcast ကိုတိတ်ပြီးတော့မလုပ်ဖြစ်သွားတာပါ။နောက်တစ်ခုကျတော့ကျမအခုလောလောဆယ်အပြောင်းအလဲတွေရှိနေတယ်။ဘာအပြောင်းအလဲတွေရှိလဲဆိုတော့ကျမရဲ့လုပ် contract ကပြီးတော့မယ်။အဲ့ဒီအတွက်ကြောင့်မို့လို့အလုပ်အသစ်တစ်ခုရှာနေရတယ်။အလုပ်လက်မဲ့ဖြစ်သွားမှလည်းအရင်ကြောက်နေတယ်။အဲ့ဒီအတွက်ကြောင့်မို့လို့အလုပ်အသစ်လည်းတက္ကသိုလ်နောက်တစ်ခုမှစတင်ဖို့ပေါ့နော်။အလုပ်အသစ်ရှာနေတဲ့အတွက်ကြောင့်မို့လို့လည်းနည်းနည်းလေးပြန်မှန်းပြီးတော့မအားဖြစ်နေတာပါဒါမှမဟုတ်ကျမရဲ့ Learn English with Me page ကလာပြီးတော့ကျမကိုအမြဲအားပေးကြတဲ့ message ပေးကြတဲ့သူတွေအကုန်လုံးအမြဲတမ်းသတိရနေပါတယ်ကျမဟိုမမေ့ပါဘူးဟိုတကယ်ဟိုစေတနာရှိရှိမြတ်တာရှိရှိနဲ့သင်ပေးခြင်းနဲ့စိတ်အပြည့်အဝရှိပါတယ်အချိန်လေးမလောက်တာတခုပဲရှိရရှင်ဒါမှမဟုတ်လောလောဆယ်တော့အချိန်နည်းနည်းပူရလာတဲ့အတွက်ကြောင့်မလို့အချိန်လည်းပေးပြီးတော့လုပ်နေပါတယ်အဲ့တော့အခုကျမရဲ့ podcast လေးရဲ့အကြောင်းလေးတွေနည်းနည်းလေး update လုပ်ပေးမယ်နော်အဲ့တော့ကျမတို့အခုမြန်မာပြည်မှာကြောင်းပြန်တက်ကြောင်းပြန်တက်ဆိုပြီးတအား on နေကြတယ်သူတွေရှိရနော်အဲ့တော့ကျမတို့ကကြောင်းတက်စီချင်ဦးမတက်ဘူးလဲဆိုမတက်ဘူးဆိုတာလည်းကျမနားလည်ပါတယ်ဒါမှမဟုတ်မတက်တဲ့ကလေးတွေအားလုံးကိုကျမအားပေးခြင်းနဲ့ဘလို့အားပေးခြင်းလဲဆိုတော့အနာဂတ်ဆိုတာအများကြီးရှိတယ်သူများရဲ့အနာဂတ်ကိုခိုးလို့မရပါဘူးအဲ့ဒီအတွက်ကြောင့်မလို့ကျမကဘလို့မျိုးကူညီမလဲဆိုတော့အကယ်၍မြန်မာပြည်ကနေပြီးတော့ပညာတော်သင်စု scholarship လျှောက်ခြင်းနဲ့ဆိုလို့ရှင်ကျမကိုကျမရဲ့ Twitter Burmese Beast ဆိုတဲ့ Twitter နေပြီးရှာပါရှာတဲ့အခါမှာတွေ့ရပြီးလို့ရှင် message ပို့ပါအဲ့ခါကျလို့ရှင်ကျမကတက်နိုင်တဲ့နီးနဲ့ကူညီသွားမှာဖြစ်ပါတယ်နောက်တစ်ခုကျတော့ကျမမကူညီနိုင်မှတခြားကူညီနိုင်မဲ့သူတွေနဲ့လည်းကျမဆက်သွယ်ပေးနိုင်မှာဖြစ်ပါတယ်ရှင်နောက်တစ်ခုကျတော့ဒီ podcast မှာပဲကျမ IELTS သင်ပေးမယ်ရှင်ဘာလို့လဲဆိုတော့နိုင်ငံခြားဘယ်နေရာမှာစာသွားပြီးသင်ရအများအား IELTS ဖြစ်ဖြစ် TOEFL ဖြစ်ဖြစ်အင်္ဂလိပ်စာ exam လေးတွေလိုပါတယ်အဲ့တော့ကျမ IELTS ကိုဒီ podcast ကနေပြီးတော့အရင်ကိုဟိုအားထားပြီးတော့ဟိုလို့ပြောမလဲစူးစမ်းပြီးတော့သင်มาဖြစ်ပါတယ်ရှင်ဘာလို့ podcast ကနေပြီးတော့သင်မလဲဆိုတော့အခုလိုလို့ဆိုရင်မြန်မာပြည်ရဲ့ internet connection ကလည်းလှုပ်ဆိုတော့ podcast ရှိတယ်ဆိုလို့ရှင်ပို့ပြီးတော့အဆင်ပြေမယ်ထင်တယ်เนาะဘာလို့လဲဆို podcast ဆိုလို့ရှင်လွယ်လွယ်ကူကူ download လုပ်လို့ရမယ်ပြီးလို့ရှင်ကြိုက်ပြီးပြန်ပြီးတော့ကြိုက်တဲ့လောက်နားထောင်လို့ရမယ်ပေါ့เนาะအဲ့ဒါကြောင့်မလို့ podcast လုပ်မယ်လို့စဉ်းစားထားပါတယ်ရှင်အဲ့တော့ကျွန်မရဲ့ podcast ကဒီအင်္ဂလိပ်စာအကြောင်းလည်းပြောမယ် scholarship တွေအကြောင်းလည်းပြောမယ်နောက်ပြီးတော့ scholarship တွေရှောက်ဘူးတဲ့လူငယ်တွေရှိမယ်လူကြီးတွေရှိမယ် scholarship organization ကလူတွေရှိမယ်ဒီသူတို့ရဲ့အတွေ့အကြုံတွေ scholarship လျှောက်ချင်တယ်ဆိုလို့ရှင်ဘယ်လိုမျိုးပြည့်ပြင်သင်တယ်လဲဘယ်လိုမျိုးပြင်ဆင်သင်တယ်လဲပေါ့နော် interview တွေမှာဆိုလို့ရှင်လည်းဘာတွေပြင်ဆင်သင်တယ်လဲတက္ကသိုလ်တွေကိုလျှောက်ပြီးဆိုလို့ရှင်ဘယ်လိုမျိုးပြင်ဆင်သင်တယ်လဲဆိုတဲ့အကြောင်းလေးတွေကိုကျွန်မ interview လုပ်ပြီးတော့ဒီ channel ကနေပြီးတော့ပဲတင်ပြသွားမှာဖြစ်ပါတယ်ရှင်အဲ့တော့ကျမဟိုစိတ်ရှိရှိနဲ့ဆက်ပြီးတော့နားထောင်ပေးကြပါလို့တောင်းပန်ချင်ပါတယ်ရှင်အဲ့လိုခဏခဏလေးပျို့ပျောက်သွားတတာမျိုးလေးလည်းရှိတယ်အတွက်ကြောင့်မို့လို့လည်းတောင်းပန်ချင်ပါတယ်ဒါမလို့ဒီတစ်ခေါက်တော့မပျောက်အောင်လို့ကြိုးစားပါမယ်ရှင်ဘလိုပဲဖြစ်ဖြစ်ပေါ့နော် recording session တွေကိုလုပ်ထားပြီးတော့ဟို publish လုပ်ဖို့လို့ဟို time လုပ်ထားပြီးတော့ publish လုပ်ပေးထားပါမယ်ရှင်အဲ့တော့ကျမတို့ဒီနေ့တော့ဘာလုပ်ကြမလဲဆိုတော့ကြပြဖတ်ကြမယ်ရှင်ကြပြဖတ်မယ်ဆိုတာလည်းပဲမြန်မာပြည်ကနေပြီးတော့အရန်ကိုလေးစားစရာကောင်းတဲ့အရန်ကိုဝန်နေစရာကြေကွဲစရာကောင်းပြီးတော့ဆုံးရှုံးလိုက်ရတဲ့တံပိုးအရန်ရှိတဲ့ကြပြစရာတယောက်အကြောင်းကိုပြောပြီးတော့ဒီကြပြစရာရဲ့ကြပြလေးတစ်ပုဒ်ကိုဖတ်ပြပေးမှာဖြစ်ပါတယ်ရှင်ကျမတို့ဒီနေ့ဖတ်ပြမယ့်ကြပြစရာနာမည်ကတော့ကြပြစရာကိစားဝင်ဖြစ်ပါတယ်ရှင်ဒီကြပြစရာကိစားဝင်ရဆိုလို့ရှင်ဖြင့်မုံရွာမြို့ကတပိတ်ကျောင်းမှာဖြိုခွင်းတဲ့အချိန်မှာဒီစစ်ကောင်စီအကြမ်းဖက်သမားတွေရဲ့ရဲဆက်ဆက်တပ်ခြင်းကိုခံလိုက်ရတာဖြစ်ပါတယ်ရှင်3ရက် March လ2021မှာတပ်ခံထိရဖြစ်ပါတယ်ရှင်အခုဆိုလို့ရှင်2လနဲ့5ရက်ရှိပါပြီအဲ့တော့ကျမတို့က ဒီလောက်တံပိုးထားစရာကောင်းတဲ့လေးစားစရာကောင်းတဲ့ကြပြဆရာကိုဂုံပြုတဲ့အနေနဲ့နောက်ပြီးတော့ကျမတို့ဒီတော်လန်ရဲမှာဆုံရှုံသွားပြီးတော့ဆုံရှုံသွားတဲ့အရန်လေးစားစရာကောင်းရတဲ့လူသားအားလုံးမိသားစုတွေအားလုံးကိုလေးစားတဲ့အနေနဲ့ဒီကြပြဆရာဒီကြပြကိုဖတ်မှာဖြစ်ပါတယ်ရှင်အာကျမမြန်မာလိုရောအင်္ဂလိပ်လိုဖတ်မှာဖြစ်ပါတယ်အာမြန်မာလိုကတော့ဖတ်တဲ့အခါကျနည်းနည်းလေးအတန်ထွက်လေးပါလေးမှားတယ်ဆိုလို့ရှင်တောင်းပါပါတယ်နည်းနည်းလေးဖြည်းဖြည်းလေးဖတ်ပါမယ်ရှင်အင်္ဂလိပ်လိုကတော့ဘာသာပြန်ထားတာကတော့ကျမဘာသာပြန်ထားတာမဟုတ်ပါဘူးရှင်ဒီကြပြကိုဘာသာပြန်ထားသူကတော့လည်းပဲအနအရန်ကိုနာမည်ကြီးတဲ့နောက်ထပ်ကြပြဆရာတယောက်ကြပြဆရာကိုကိုတက်ကနေပြီးတော့ဘာသာပြန်ထားတာဖြစ်ပါတယ်ရှင်အဲ့တော့ကျမပထမဦးဆုံးအင်္ဂလိပ်လိုဖတ်ပြမယ်ပြီးလို့ရှင်မလို့ဖတ်ပြပါမယ်ရှင်ကဗျာရဲ့နာမည်လေးကတော့ထောင်တဲကစာဆိုရယ်ကဗျာလေးဖြစ်ပါတယ်ရှင်အဲ့တော့အင်္ဂလိပ်လိုဆိုလို့ရှင်တော့ထောင်တဲကစာကို letter from a jail cell ဆိုပြီးတော့ဘာသာပြန်ထားပါတယ်ရှင်စာဖတ်ကြည့်အောင်နော် Dear Father, the river whose stomach was cut open has declared war on our tiny house on the bank, hasn't she?Right in front of the house, you must be looking out for someone who will help you with embankment poles, to straighten the river, to fill her holes with sandbags. In the murky water, which rises like a bamboo lance, you must be gazing at the sesame plantation, laden with fruits, ready for harvest. You must be thinking, a fistful of rice in your mouth is about to be fingered out.Maybe you will find solace in religion, contemplating our five foes. Maybe you will think of the void a son's labor can fill. One son, two daughters, and one son. The eldest is a poet in prison. The first daughter, a school teacher. The second, a graduate in the kitchen. The youngest, a student. Your poet son, is he even employable as the da you used to clear weed? Forgive nothing, father, nothing.Son Po-chan, why do I hear noises behind you? You ask on the phone. I am at the bus stop to post a manuscript to a journal, I lied. From your liar son in the dock to thugs who sweeten you with the tips of their tongues, to our benefactor peasants, because they want to have you from behind. Hate them all, father, hate them all. A thief is unarmed, a thug.Is armed to the teeth. If thieves are ungovernable, if thugs are ungovernable, what's the point of government? Whatever happens to the jungles, whatever happens to the mountains, whatever happens to the rivers, they don't care. They love the country just the way they love to grate a coconut, from inside out, for coconut milk. Plinth by plinth, to make their throne taller, they will point their guns at the owner of the Lord Buddha's forehead.Their class is that crass. To cuss at that class, if your religion forbids you, allow me to lose that religion. I will turn the air blue on your behalf. Maybe you don't know yet. Your son was set up for demanding the so-called police not to harm ordinary citizens. Someday, your son, who is not a thief nor a thug, will become employable, good as your da that clears wheat.For now, father, keep gazing at the plantation you'd plowed with your naked shoulders. Keep singing the anthem of the peasant union. Yours ever, Kei Zao Wen, Cell 1, Section 10, Thayawadi Prison.
Kuchima Myanmar lo phat par mae shin. Kei Zao Wen, Thaung Dae ga sa, Do a phe, Lu ta cho chaung, Wan bai pao thwat twa de myet ha, Ka na phu ga Aing klei ko yan sha nei bi ma hoh la a phe.အင်္ဂလိပ်ရဲ့ရှေ့နာကမြက်ကမ်းပါမှာမျောတိုင်းဆိုင်ဖို့ရေစာဖြည့်ဖို့တဲအိတ်ချဖို့တရားရောက်ကိုအဖေမျောနေမှာပဲဝလုံးထိုးတက်လာတဲ့မြက်ရည်ညညမှာပြစ်ခဲနေအောင်လဲကျနေမဲ့ရေသိမ်းရလို့နီးရေသွင်းနှန်းခင်းတွေကိုငေးကြည့်ပြီးဝါနေစဲထမင်းလုတ်ကိုကလော်အထုတ်ခံရသလိုဖြစ်နေမလားရန်သူမျိုး၅ပါးအကြောင်းကိုစင်ချင်ပြီးအဖေမျက်နှိုးရဘာသာတရားနဲ့ဖြည့်တွေးနေမလားလစ်ဟာနေတဲ့တယောက်စာလှုပ်အားကိုပဲတောင်းတများတောင်းတနေမလားသားတက်သမီးနှစ်သားတက်မှာသားတက်ကအချုပ်ကြကြပြဆရာသမီးနှစ်ကအကြောင်းဆရာမနဲ့ဘွဲရတဲ့ထမင်းချက်နောက်ထပ်သားတက်ကအကြောင်းသားအဖေလက်ထဲကကိုင်းခုတ်ဓာတ်လုံးမှာအဖေသားကြီးကြပြဆရာကအားဖြစ်စီရဲ့လားအဖေဘာကူမှမခွင့်လွတ်ပါနဲ့အဖေရေသားရေဖိုးချန်နောက်ကလူသားတွေစူညံလာကြလားဖ ဖုန်းတွေကအဖေမေကွန်ကိုစာမှုပို့ရင်ကားမတိုင်မှာရောက်နေလို့လို့လိန်ညာမိတဲ့တရားရုံးတွေကအဖေသားကအစကျေးဇူးရှင်တောင်သူဦးကြီးများလို့ရှာဖျားလေးနဲ့မြူမြူပြီးမှကြောကိုချချသွားတဲ့ခက်ဆက်ဆက်ရဲ့ဓမြကောင်တွေဆုံးအားလုံးကိုမုန်းပြစ်လိုက်ပါအဖေလက်နက်မပါပဲပြည်သူဥစ္စာကိုခိုးဝတ်တော်တခိုးလက်နက်ကင်ထားပြီးပြည်သူဥစ္စာကိုလူရက်တော်ဓမြတခိုးအစိုးမရဓမြအစိုးမရနဲ့အဖေတို့မှဘယ်မလဲအစိုးရတောတွေပါဖြစ်ဖြစ်တောင်တွေပါဖြစ်ဖြစ်မြစ်တွေပါဖြစ်ဖြစ်အုံသီးချစ်တယ်လို့တိုင်းပြည်ကိုချစ်ပြပြီးအစီအနှစ်ကိုခိုးဆုပ်ခဲ့လူတန်းစားတွေသူတို့ပလင်ကိုတရင်ချင်းမြင့်ဖို့ဆိုဗုဒ္ဓသင်ကျင့်မှာတောင်တနတ်ပြောင်းနဲ့ထစ်မှတ်ပြီးညစ်ပတ်ခဲ့ကြတဲ့လူတန်းစားတွေအဲ့ဒီလူတန်းစားတွေကိုဆဲရေးဖို့အဖေဘာသာတရားကအဖေကိုခွင့်မပြုရင်အဲ့ဒီဘာသာတရားကနေကြောခိုင်းပြီးအဖေအစားသားဆဲရေးပေးပြရစေအဖေအခုအထိအဖေမသိသေးပေမဲ့အဖေသားကြီးကလူကောင်းသူကောင်းတွေပေါ့အကြမ်းမဖက်ဖို့ရဲတပ်ဖွဲ့ဆိုတာကြီးကိုတောင်းဆိုရင်ကမတရားတဲ့လမ်းကျုပ်ပုံမတွေနဲ့ထောင်ထဲမှာအချုပ်ကျနေလေရဲ့တနေ့မှတော့တခိုးမဟုတ်တဲ့အဖေသားကဓမြမဟုတ်တဲ့အဖေသားကအဖေအတွက်အားလဲဖြစ်စေရစေမယ်အဖေဒါလဲဖြစ်ရပါစေမယ်အဖေအခုနေမှာတော့အဖေပခုံးနဲ့ထွန်ရက်ထားပြီးရေလွှမ်းသွားတဲ့ရာမြေပြင်တွေကိုငေးကြီးကြည်မောရင်တောင်းသူလဲသမားတမကတချင်းကိုပဲစိုးရစ်နေပါအောင်အဖေရေမသားကိဇဝင်တာယာဝတိဘဟုအချင်းထောင်စောင်းတစဲခန့်တက် So this is the Burmese version of Geza Win's poem A Letter from a Jail Cell ကျမတို့ဒီနေ့ဖတ်သွားတဲ့ကဗျာလေးကတော့ကဗျာဆရာကိဇဝင်ကိုကျမတို့လေးစားခြင်းအဖြစ်နဲ့ဖတ်သွားတာဖြစ်ပါတယ်ရှင်ကျမဒီတော်လည်းမှာအပြင်အရောင်းဆုံးရှုံးခဲ့တန်ဖိုးရှိပြီးတော့ဆုံးရှုံးတန်ဖိုးရှိဆိုတာဆုံးရှုံးခဲ့ရတဲ့ကလေးတွေလူငယ်တွေလူကြီးတွေအားလုံးကိုကျမလေးလေးဆဆနဲ့ဂါရဝပြုချင်ပါတယ်ရှင်အဲ့ဂါရဝပြုတဲ့တကြောင်မို့လို့လည်းပဲကျမဒီကြပြားလေးကိုဖတ်ပြတာဖြစ်ပါတယ်ကျမတို့အားလုံးသတိရတဲ့နာကတော့ဒီတော်လည်းမှာဆုံးရှုံးသွားတဲ့လူတွေအခုထောင်ထဲမှာလကားနေနေမဟုတ်မှန်ပုံမှန်နေတဲ့ထောင်ချခံထင်းနေတဲ့လူတွေအကုန်လုံးအတွက်ကိုလွတ်မြောက်ဖို့အတွက်ကျမတို့ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ပါတယ်ရှင်ကျမတို့ချီရင်ရှိနေတဲ့နေရာနေပြီးတော့ဆက်ပြီးတော့စ조사ထောက်ပံ့သွားမှာဖြစ်သလိုကျမတို့နိုင်ငံတွင်းကနေပြီးတော့အယောင်တတိရှိရှိစကားတွေပြောပြီးတော့လှုပ်ရှားနေကြတဲ့လူငယ်လူကြီးတွေအားလုံးလည်းကျမဒီကနေပြီးတော့အရန်လေးစားပါတယ်ဆိုတဲ့အကြောင်းလေးကိုပြောပြပေးချင်ပါတယ်ရှင်။အဲ့တော့ကျမတို့ဒီ podcast ကနေပြီးတော့တဆင့်ပေါ့နော်အင်္ဂလိပ်စာ learn လုပ်ချင်တယ်ဆိုလို့ရှင် learn လုပ်လို့ရအောင်လို့ကျမရဲ့ Telegram channel လေးတွေနောက်ပြီးဒီ podcast link လေးတွေကို share လုပ်ပေးကြပါရှင်။ကျမဒီနေ့ podcast ကတော့တူတူလေးပဲဖြစ်ပါတယ်။ဒါမလို့ဒီတို့လေးမှာအလုံးစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးချင်ပါတယ်။နောက်ပြီးတော့ကျွန်မနောက်နေ့တွေမှာဒီ scholarship နဲ့ပတ်သက်တဲ့သူတွေကို interview လုပ်ထားပြီးပြောထားတဲ့ interview လေးတွေအကုန်လုံးကိုဒီ podcast ကနေပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။အဲ့တော့ကျွန်မကို Twitter မှာ follow လုပ်ကြပါ။ကျွန်မရဲ့ Twitter ကတော့ Burmese Bees ဆိုပြီးတော့ဖြစ်ပါတယ်ရှင်။Burmese, B-U-R-M-E-S-E, Burmese, and then Beast, B-E-A-S-T, Beast, ဖြစ်ပါတယ်ရှင်။အဲ့တော့ကျမတို့ဒီ scholarship တွေနဲ့ပတ်သက်ပြီးတော့မေးခွန်းလေးတွေမေးချင်တယ်ဆိုလို့ရှင်လည်းပဲကျမရဲ့ Facebook page မှာမေးချင်ပေးနိုင်တယ်လို့ကျမရဲ့ Twitter မှာလည်းမေးနိုင်ပါတယ်ရှင်။ကျမကူညီလို့ရတဲ့နည်းနဲ့ကူညီသွားမှာဖြစ်ပါတယ်ရှင်။အဲ့တော့အားလုံးကိုဒီနေ့ပဲဒီနေရာမှာပဲနှုတ်ဆက်ပြစေ။နောက်နေ့ကျလို့ရှင်ကျမတို့ထပ်ပြီးတွေ့ကြမယ်။အင်္ဂလိပ်စကားတွေအကြောင်းပြောကြမယ် IELTS exam တွေအကြောင်းပြောကြမယ် scholarship တွေအကြောင်းပြောကြမယ်ကျမတို့ရဲ့အနာဂတ်တွေအကြောင်းပြောကြပါမယ်ရှင်အဲ့တော့ thank you so much everybody for listening and I hope you're having a peaceful Saturday